မြန်မာနိုင်ငံမှာအရသာစုရကိုဖိရှားပြီးစစ်တပ်ကအာဏာသိမ်းတာ၃နှစ်မြောက်နေမှာပဲထမ်းရောက်မြန်မာနိုင်ငံသားတွေစစ်ကောင်စီကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဘန်ကောက်မြို့တော်မှာသာမကမြန်မာနိုင်ငံနဲ့နယ်စပ်မဲဆောက်မြို့မှာပါစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်။ဒီကြောင့် VOA မြန်မာပိုင်းထိုင်းချေဆိုင်သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့ကကုလသမဂ္ဂရုံးရှိမှာတော့ထိုင်းရောက်မြန်မာတွေစုပေါင်းပြီးစစ်အာဏာသိမ်းတဲ့၃နှစ်ပြည့်နှစ်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ
်
မြန်မာစစ်ကောင်စီကိုအေးအေးယူရေးကုလသမဂ္ဂလုံခြုံရေးကောင်စီကအေးအေးယူရေးကုလသမဂ္ဂထံကိုအိတ်ဖွင့်ပေးစာပေးအပ်ခဲ့ကြပြီးအခုလိုပြောသွားခဲ့ပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီ UNSCE မြန်မာနိုင်ငံတော်များ၏ဒေဂီရေးကိုထောက်ခံအားပေးတဲ့အနေဖြင့်စစ်တွေးရ၏အပြစ်ကရတဲ့ရေးဒီကံမှာရတဲ့တဲ့မှုများကိုတန်တည်ပြီးဆိုတော့လည်းမြန်မာနိုင်ငံတော်များ၏အတော်မရှိသောစိတ်ရဒုက္ခများကိုအမှန်တကယ်နိုင်တဲ့ရန်မဖြစ်ရောက်သေးတော့
အလားတူပဲထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလည်းမြမရေးတက်ကြွလှုပ်ရှားသူတွေကအဖြူရောင်ကမ်ပိန်းလုပ်ခဲ့ပြီးစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဖေဖော်ဝါရီ၁ရက်နေ့မှာ Unity Hope Foundation 88မျိုးဆက်ငြင်းရရင်နဲ့ပွင့်လင်းအဖွဲ့ NDLA Youth Empowerment WARC အဖွဲ့အစည်းတွေကဆေးဘက်ဆိုင်ရာဆရာဆရာမများနဲ့တက်ကြွလှုပ်ရှားသူတွေကတိတ်ဆိတ်ငြိမ်သက်တဲ့အဖြူရောင်လှုပ်ရှားမှုတွေလုပ်ခဲ့ကြသလိုကျမ်းမာရေးအသိပညာပေးဟောပြောပွဲတွေကိုလည်းနယ်စပ်တစ်လျှောက်မှာလုပ်ခဲ့ကြပါတယ်။88မျိုးဆက်လည်းဖြစ်2021ခုနှစ်မှာမိသားစုလိုက်ဖမ်းဆီးခံရသူလည်းဖြစ်တဲ့ဒေါ်ကြီးဆွေကစစ်တပ်အာဏာသိမ်းတာ၃နှစ်ပြည့်နှစ်မှာအဖြူရောင်လှုပ်ရှားမှုကိုလုပ်ခဲ့ကြအောင်၃နှစ်အတွင်းမှာတော့ဒီမိုကရေစီရေလိုလားသူတွေဘက်ကလည်းအားသာမှုတွေရှိခဲ့ကြအောင်အခုလိုပြောဆိုသွားခဲ့ပါတယ်။
ကျောင်းကပင်းနဲ့ silent ပေါ့နော်တိတ်ဆိတ်စွာနဲ့လုပ်ခဲ့ပေါ့နော်အဲကျွန်တော်တို့ဒီ၃နှစ်ကာလအတွင်းမှာဆိုရင်တော့ပေါ့နော်တက်မတော်ဒါအများကြီးလဲဟိုလက်နဲ့ချလာတာတွေရှိရဲ့ဒီတော်လာရေးအင်အားစုတွေကနေရာတွေယူလိုက်တာတွေလည်းအများကြီးရှိရဲ့တိုက်ပွဲတွေကလည်းမမာတပြီလုံးမှာဟိုဖြစ်နေတာတွေရှိရဲ့ပေါ့နော်တိုက်ပွဲရှိရဲ့နေမီစိုးမိုးမှုအပိုင်းမှာလည်းတိုင်းသားလက်နဲ့ကင်တွေနေရာတွေအများကြီးစိုးမိုးနိုင်ခဲ့တာပေါ့နော
်ဘန်ကောက်မြို့မှာလုပ်တဲ့ဆန္ဒပြပွဲကိုတော့ထိုင်းရောက်မြန်မာတွေယာနဲ့ချီပြီးပါဝင်ခဲ့ကြသလိုနယ်စပ်တစ်လျှောက်မှာလည်းဆီယနာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုတက်ကြွလှုပ်ရှားသူတွေကစုပေါင်းလှုပ်ဆောင်ခဲ့ကြပါတယ်ရှင်